စိုးရရဲ့ငြိမ်းချမ်းကော်မရှင်နဲ့ NCA ခေါ်အပြည့်ရဆာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းဒါလက်နက်ကင်အဖွဲ့၃ဘွဲ့ဟာဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာငြိမ်းချမ်းရေးအတွက်လမ်းပွင့်သွားတယ်လို့အပြည့်သဘောဆောင်တဲ့ဆွေးနွေးပွဲဖြစ်လေတက်မရော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ TNLA ခေါ်တအောင်ပလောင်ဖွဲ့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် PC ဟာ PSLF TNLA ခေါ်တအံပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနေ့၈နာရီခွဲလောက်ကစတင်ပြီးတနားရီကြောကြာဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးဖြစ်တာတွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ PSLF TNLA ခေါ်တအံပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗမှုတအိုက်ကျော်ကအခုလိုပြောပါတယ်။
ဒီကြေးပြစ်စမှာလည်းဒီတစ်ဖက်နဲ့တစ်ဖက်အငြင်းချင်းပါလေ။ဒီကတော့ဒီတက်မွေးရွှေချာမှုပြစ်စားရဒီကြေးပြစ်စမှာဆက်လက်ဆွေးနွေးမှုဒီရှိရှိတော့ပြစ်ဆိုစနစ်မျိုးကိုရည်ရွယ်နေတဲ့အကြောင်းကိုအရင်ကဆွေးနွေးဖြစ်ပါတယ်။နောက်ဆုံးတော့ဒီရလာကတော့နောက်ပြန်ပြစ်ဆိုမှုနောက်ပြလာဘောနောက်လာရဲ့ပြန်ပြစ်ဆိုမှုအဲ့ဒါဖက်ကတကောပြစ်ချာ
အစိုးရရဲ့ငင်းကြေးကော်မရှင်ကိုဦးသိန်းစောနဲ့ဦးခင်စောဦးတို့ကဦးဆောင်တက်ရောက်ခဲ့ပါတဲ့။ဒီကနေ့ဆွေးနွေးပွဲကိုတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့ဂျောင်းဝင်ဆောင်ရွက်မှုအရကျင်းပတာဖြစ်ပြီး KIO KIA ကချင်တပ်ဖွဲ့နဲ့ UWSA ဝါချက်ဖွဲ့ကတာဝန်ရှိသူတွေလည်းဆွေးနွေးပွဲမှာတက်တည်အဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်ကြောင်းဗမှုတအိုက်ကျော်ကပြောပါတယ်။
ဒီဒီဘောဆောင်နဲ့မြင့်ချူပါတယ်ဒါဆိုဆိုပြောလည်းမလောက်နောက်ပြီးပြောင်းမှုတွေလည်းအလန်ကြံပြပါတယ်ဒါဒီ FPS နဲ့တူလို့ဘူးလေကျွန်တော်အစီအစဉ်ထားတဲ့ကျွန်တော်လက်ရှိနေစနေပါတယ
်လက်ရှိအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ဟာ KIO KIA ကချင်တပ်ဖွဲ့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ SSPB SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေနဲ့အတူFPNCC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မရှင်မှာပါဝင်တဲ့အဖွဲ့တွေဖြစ်ပါတယ် FPNCC ကအစိုးရနဲ့ဆွေးနွေးရာမှာအဖွဲ့ဝင်9ဖွဲ့အားလုံးပါဝင်ဖို့ကိုအစဉ်တစိုက်တောင်းဆိုထားတာဖြစ်ပြီးအစိုးရနဲ့တက်မတော်ဘက်ကတော့ FPNCC ကိုတရားဝင်လက်ခံထားတာမရှိသေးပါဘူးလက်ရှိဆွေးနွေးပွဲကတော့ပနမတွေ့ဆုံတာဖြစ်ပြီးတွေ့ဆုံဆွေးနွေးပွဲကိုအဟံတားဖြစ်စေမဲ့အချက်တွေကိုအပြန်အလှန်ထောက်ပြတာတွေရှိပေမဲ့အသေးစိတ်ဆွေးနွေးမဲ့အချက်တွေကိုမညှိနှိုင်းရသေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။ခဏငင်းချမ်းရေးကော်မရှင် PC နဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ဆွေးနွေးမှုအပေါ်မှာတော့နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကအခုလိုသုံးသပ်ပါတယ်
။ကျွန်တော်2016ကတည်းကဆွေးနွေးရတာပထမအကြိမ်ကမတိုင်ခင်ကမဲလာမှာဒီ၃ဘွဲ့အနေနဲ့လက်နက်ဒေါ်လာကြီးကိုစွန့်ရမယ်ဆိုစိတ်မဲ့တခုထုတ်ခိုင်းတယ်။အဲတော့၃ဘွဲ့ကတော့ပြန်ထုတ်ပြီးတာကတော့လက်ရှိပြပခတွေကိုနိုင်ငံကြီးနဲ့ဖြည့်ရှင်းမယ်ဆိုပြီးတော့ပြန်ပြီးတော့ကျင်းပရေးထုတ်တယ်အဲတော့မပြေမလည်ဖြစ်ပြီးတော့ဆက်မတွေ့ပြဘူးပေါ့နော်။အဲတော့အခုတစ်ခါတွေ့တဲ့ခါမှာလည်းဒီစီဘက်ကတောင်းဆိုမယ်လို့ကျွန်တော်သိထားတာတော့ဒီဟာကိုစိတ်မဲ့ပြန်ထုတ်ပေးဖို့ပဲ။နော်။အဲတော့ဒီစကလုံးဟောတာ၃လုံးနဲ့ပတ်သက်ပြီးတော့ဘလို့နားလည်မှုကြော်ဖြတ်မလဲဆိုတော့အရေးကြီးမယ်ထင်တယ်။အဲ့ဒါကိုကြော်ဖြတ်နိုင်မှဒီနောက်ဆက်သွားလို့ရမယ်လို့ထင်တယ
်။တတိယအကြိမ်ပင်လုံအစည်းအဝေးအပြီးမှာတော့ KIO KIA ကချင်တပ်ဖွဲ့ဟာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တကြိမ်တမ်ရော်ကိုစလဲအဖွဲ့နဲ့နှစ်ကြိမ်တွဲဆုံဆွေးနွေးခဲ့ပေမဲ့သဘောတူညီချက်ရရှိကြောင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လကကျင်းပတဲ့တတိယအကြိမ်ပင်လုံအစည်းအဝေးမှာတော့ FPNCC အဖွဲ့ဝင်9ဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမ်ရော်ခေါင်းဆောင်တွေက၄ဘွဲ့နဲ့တကြိမ်၃ဘွဲ့နဲ့တကြိမ်တရားစီခွဲပြီးဆွေးနွေးခဲ့တယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့သဘောတူညီခဲ့ကြပါတယ်။ဒီလိုသဘောတူခဲ့ပြီးနောက်ပိုင်းမှာ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတမ်ရော်ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး KIO ကချင်တပ်ဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။